မင်္ဂလာပါတခြားနိုင်ငံစာပေလောကတွေမှာအသေးချာမစူးစမ်းဘူးလို့မသိပါဘူးမြန်မာစာပေရှုခင်းမှာအဟောင်းဟောင်းတွေပြန်ပြန်ပေါ်လာတတ်တာကြီးနူးစရာတမျိုးလို့မြင်ပါတယ်ကိုမမီလိုက်တဲ့အချိန်ကပေါ်ခဲ့တဲ့ James La Joe တို့ဝင်းစီဦးကြီးတို့လက်ရာကိုပြန်ရိုက်ပြန်ထုတ်တာတွေကိုမီလိုက်တဲ့အချိန်မှထင်ရှားခဲ့တဲ့ဇာကြီးတက္ကသိုလ်ဖုံးနိုင်တို့ဇာကြီးမြတ်တန်းတို့လက်ရာကိုပြန်ထုတ်တာတွေတွေ့နေမြင်နေရမဟုတ်လားပြန်ထုတ်တဲ့အခါမှာလဲခေတ်လူငယ်တွေကစိတ်ဝင်းတစားဖတ်ကြအားပေးကြရည်ဆိုတော့မြန်မာစာပေလောကအတွေ့ဝမ်းသာအားတည်းရပါတယ်အခုလဲမြန်မာစာဒီကတဲ့ဆရာကြီးဂုံတူဦးသိန်းနိုင်ရဲ့ရှေးဟောင်းလက်ရာစာတအုပ်ငုံနေရာကပြန်ပေါ်လာတော့ကျင်းနူးအာရဖြစ်မိပြန်ပါတယ်မြန်မာစာဒီကကို1968ခုနှစ်ကပြုစုခဲ့တာဆိုတော့နှစ်90ကျော်နေပြီဆရာကြီးအသက်30ဆွန်းဆွန်းလေးကပါဟိုးငငယ်လေးကလေးကရှေးစာရီနဲ့လက်ပုံးတတိရှိလာခဲ့တဲ့ဆရာကြီးအတွေ့အဲ့ဒီအရွယ်မှာဒီလိုဒီကကြီးမျိုးပြုစုနိုင်စွမ်းရှိတာဘေးအဆန်းဟုတ်ပါမလဲမြန်မာစာဒီကဆိုရဲနာမည်အတိုင်းစာအုပ်ကြီးကမြန်မာစာအကြောင်းကြည်ကြည်ပြန့်ပြန့်ပြောနိုင်လိုက်တာမြန်မာစာအကြောင်းတင်မကမြန်မာစကားအကြောင်းပါပါသေးတယ်မြန်မာစာဒီကဆိုရဲနာမည်ကပေါင်းချင်းနေလို့ဆိုရမှာပါမြန်မာစကားမြန်မာစာဒီကလို့ခေါ်မှပြည့်စုံမယ်ထင်ပါတယ်ကြည့်ပါအောင်ဒီအထဲမှာမြန်မာစကားနဲ့ပတ်သက်ပြီးပြောထားတာတွေနည်းမှမနည်းပဲမြန်မာစကားအစားတဲ့မြန်မာစကားတွဲဆက်မှုတဲ့တန်ခွဲမြန်မာစကားတဲ့မြန်မာစကားဟောင်းနဲ့နောက်ပြီးမြန်မာစကားတဲ့ဝင်နေတဲ့မွန်စကားရှမ်းစကားတက္ကတစကားပါဠိစကားတွေအကြောင်းကပါသည်စကားနဲ့ပတ်သက်လို့တိတင့်တိတိုက်တာတွေစုံလို့စုံယုံနေပေကပါမတော့အခုထိခင်မိနေသေးတာခင်မိဆိုရှေးဟောင်းမြန်မာစာတွေနဲ့ဆရာကြီးရင်းနှီးကြည်ပြင်းလာတယ်ဆိုပြီးမှရှေးဟောင်းစာပေတဲမှာကြီးတဝဲလေလေနေတဲ့ဆရာကြီးမှမဟုတ်တာကိုစကားကိုရှေးဟောင်းမြန်မာပညာရှင်တွေရဲ့အစိုးမိတ်တွေနဲ့လဲစီစစ်ခေပေါ်ဘာသာစကားအတက်ပညာအမြင်တွေနဲ့လဲစစ်ဆေးပါတယ်ကိုသိသလောက်အစီရင်ခံရရင်ဆရာကြီးမြန်မာစာဒီကပြုစုတဲ့ကာလကခေတ်သစ်ဘာသာဗေဒပညာဆိုတာမြန်မာနိုင်ငံမှာဖွံ့ဖြိုးသေးတာမဟုတ်ပါဘူးအပင်ကပေါက်ဖို့အညောက်ပြူစရှိပါသေးတယ်ဘာသာဗေဒနဲ့ဆိုင်တဲ့ပညာရဲ့စာတန်းဆိုတာနဲပါသေးတယ်။အဲ့ဒီတဲကကိုပဲရနိုင်တဲ့၍ဇာကြီးကစီဘူးလေးလားပြီးတော့သူ့မြမစာဒီကတဲကနေဖောက်တည်ချတော့တာပါ။ဒီစာအုပ်ပြုစုတဲ့အချိန်ကဇာကြီးရဲ့မြမစာအပေါ်ထားတဲ့စေတနာသူ့စာဖတ်ပြည့်တဲ့အပေါ်ထားတဲ့စေတနာကိုပြနေတယ်လို့ပါပဲ။အဲ့ဒါကမြမစကားနဲ့ပတ်သက်လို့ဒါဖြင့်မြမစာနဲ့ပတ်သက်လို့ကောမြန်မာစာဒီကဆိုမှတော့မြန်မာစာနဲ့ပတ်သက်ပြီးပြောတာတွေကဒီတဲ့စုံတော့တာပေါ့မြန်မာအခရာတွေအကြောင်းကိုပဲကြည်တမန်းကြောင့်နဲ့ချီပြီးရှင်လို့ရှင်အခရာအခေါ်ဝေါ်တွေအကြောင်းပြောလို့ပြောမြန်မာရေးထုံးတွေအကြောင်းအသိပေးလို့ပေးဖတ်စရာမှတ်စရာတွေတပုံတစ်ခေါင်းကြီးလို့သာစုလိုက်ပြစေတော့ကိုအထူးစိတ်ဝင်စားဖြစ်မိတာကမြမစာတမိုင်းတကွေကိုမှတ်တမ်းတင်ထားနိုင်လိုက်တဲ့တန်ဖိုးပါပဲဒီအချက်ကိုလေးပတ်လေအောင်တမိုင်းစဉ်အကျဉ်းပြောပြီးအစီရင်ခံမှသိမယ်ထင်ပါတယ်ဒီလိုပါမြမဆိုရှယ်လစ်လမ်းစဉ်ပါတီဥက္ကဋ္ဌကြီးက1963မှာဆရာကြီးမင်းတုံဦးဆောင်နဲ့ပညာရှင်16ဦးကိုမြမစာရေးထုံးချမ်းပြုစုဖို့တာဝန်ပေးခဲ့ဘူးပါတယ်စနစ်တကျဖြစ်အောင်ပညာရှင်တွေအတက်နိုင်ဆုံးစ조사ခဲ့ပါတယ်218ကျိန်းစီဝေးတိုင်ပင်ပြီး1968ခုမှာလက်ခံအတည်ပြုနိုင်ခဲ့ပါတယ်ဒီရေးထုံးချမ်းကိုမြမဆိုရှယ်လစ်လမ်းစဉ်ပါတီစားဆောင်တွေကျမ်းတွေပြည်သူပိုင်ကျမ်းတွေမှာပါသုံးဆွဲတဲ့အဆင့်ရောက်ခဲ့ပါတယ်ပါတီဥက္ကဋ္ဌကြီးသတိထားမိတဲ့အချိန်ကြတော့မိုးမီးလောင်တော့တာပါပဲဦးဆောင်ပညာရှင်ကိုချိုးဖဲ့ပြောဆိုပြီးရေးထုံးချမ်းကိုပယ်ချခဲ့ပါတယ်ဘဲပညာရှင်တွေအတီးပြုတ်ပြုတ်ဥက္ကဋ္ဌကြီးသဘောမတွေ့တော့စ조사ပန်းစာပြုစုထားသမျှရေထုံးချမ်းတဲတဲရေသွန်ဖြစ်တော့တာပါပဲတံဝေကရစရာအဖြစ်တစ်ခုပါပညာကိစ္စကပညာရှင်အလိုတိုင်းမဖြစ်အာဏာရှင်အလိုဖြစ်ခဲ့တာကိုဒီအဖြစ်ကမြမစာဒီကစာအုပ်မှာအရေးထင်နေပါတယ်မြမစာဒီကပြုစုနေကလေးကဆရာကြီးပညာရှင်ကြီးတွေနဲ့ရင်းနှီးတော့မြမစာရေထုံးချမ်းသစ်ကအဆုံးဖြတ်တွေကိုဆရာကြီးဂုံတူဦးသိန်းနိုင်ကတိကွင်ရလိုက်ပါတယ်သိထားတော့သူ့မြမစာဒီကကိုအဲ့ဒီရေထုံးချမ်းအလိုတိုင်းပြုစုတော့တာပေါ့ကျမ်းအလိုတိုင်းပြုစုယုံနေမဟုတ်ဘူးအဲ့ဒီရေထုံးချမ်းတွေကအပြောင်းအလဲထူးကြတဲ့စာလုံးပေါင်းပုံ200ကိုအခန်းတစ်ခန်းဖွဲ့ပြီးဖော်ပြပါသေးတယ်ဖော်ပြတဲ့အထက်မှာဂျိုးငှက်ကိုဂျိုးငှက်လို့ရရင်နဲ့ဂျိုးရာမျိုးတွေ့နိုင်ပါတယ်ပြင်းမနိုင်ရခိုင်နဲ့နှီးဆိုရိုးအတိုင်းရခိုင်မှာခရိုးလို့အတန်ထွက်တာကြောင့်အဲ့ဒီစလုံးပေါင်းကိုပြုပြင်ခဲ့ကြတာပါအစင်အလာနဲ့တူးမှမတူတာအစင်ကျင်နေရင်မျက်စိနှောက်เสียဖြစ်နေမှာပေါ့မြန မြမစာရေးထုံးကျန်းကအာနာစက်အောက်မှာပျောက်ချင်းမလှပျောက်ခဲ့တော့အဲ့ဒီကျန်းလေးကအစိုးပြုထားတဲ့စက်လုံးပေါင်းစနစ်တွေကိုအများပြည်သူလေ့လာခွင့်မရခဲ့ပါဘူး။ဘာတွေကိုဘလို့ဆုံးဖြတ်ခဲ့တယ်ဆိုတာနောက်နောက်လူတွေသိရဖို့ခက်ပါတယ်။အခုလိုဆရာကြီးဂုံတူဦးသိန်းနိုင်ရဲ့စာအုပ်ထဲမှာတစ်စိတ်တစ်ပိုင်းတွေ့ရဖတ်ရလေ့လာရတော့အော်ဒီလိုပါလားလို့စဉ်းရင်ခွင့်စဉ်းစားခွင့်ရတာပေါ့။အသက်ထုတ်လိုက်တဲ့မြမသာဒီကာရဲမှာဆရာကြီးဆက်ပြုစုဖို့ရည်တန်ထားတဲ့စာအုပ်စာတန်းတွေစရင်တွေ့ရလို့အားတက်မိပါတယ်။မြမသာဆရာကျွန်တော်ဆိုတာသတိထားမိပါတယ်။ဆရာကြီးရဲ့အထုပ်ပတ်တိဖြစ်မယ်ထင်ပါရဲ့။မြမနိုင်ငံမှာကို့မြမသာကိုယုဒိယကောင်းမှန်သိလာအောင်တန်ချောင်းခောက်ပေးခဲ့တဲ့ဆရာကြီးရဲ့အထုပ်မှုသမိုင်းကအဖိုးတန်မှာပါ။စာပေမြင့်ပြီးလူမျိုးတင်ပါစေ။